နျူကလ িয়ার လက်နက်အစီအစဉ်တွေကိုရန်ပုံငွေပံ့ပိုးပေးနေတယ်လို့ယူဆရတဲ့မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကနေထွက်ခွာသွားအောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်နိုင်ငံတော်အတမင်ငံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုကျေးဇူးတင်ကြောင်းအမေရိကန်သမ္မတဒိုနယ်ထရမ့်ကမကြသေးခင်ကစာတစောင်းရေးသားပေးပို့ခဲ့တယ်လို့အင်ဂျူရောအမျိုးသားလူညုံရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားမှုမက်ဘော်တင်ဂါကပြောကြားလိုက်ပါတယ်ရန်ကုန်မြို့အမေရိကန်စင်တာမှာကျင်းပတဲ့ညွှန်ကြားမှုမက်ဘော်တင်ဂါရဲ့မီဒီယာစကားဝိုင်းဆွေးနွေးပွဲကိုတက်ရောက်သတင်းယူခဲ့တဲ့ဒေါကင်ဆိုးဝင်းကပြောပြမှာပ
ါကောင်းပါပြီရှင်မြန်မာနိုင်ငံကို၃ရက်ကြာခရီးရောက်ရှိနေတဲ့အင်ဂျူရောအမျိုးသားလူညုံရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားမှုမက်ဘော်တင်ဂါကသမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်စီကိုမကြခင်ကစာတစောင်ပေးပို့ခဲ့တယ်လို့အခုလိုပြောဆိုလိုက်ပါတယ
် President Trump wrote a letter not long ago in recent weeks to State Councilor Aung San Suu Kyi
သမ္မတထရမ့်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ထံကိုတိတ်မကြသေးတဲ့သတင်းပတ်တွေအတွင်းကစာတစောင်ရေးသားပေးပို့ခဲ့ပါတယ်နောက်ကိုရီးယားအာဏာရှင်ဆိုရနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေအတွက်ရန်ပုံငွေပံ့ပိုးနေတဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကနေနှင်ထုတ်လိုက်တဲ့အတွက်ကျေးဇူးတင်ကြောင်းစာရေးသားခဲ့တာပါ။သမ္မတထရန့်အစိုးရတက်လာကလေးကနောက်ကိုရီးယားပေါ်ယက်တီခဲ့တဲ့စီးပွားရေးအရာဖိအားပေးတဲ့မူဝါဒကမပြောင်းလဲသေးပါဘူး။တကဘာလုံးရဲ့ယက်တီချက်ကလည်းဒီအတိုင်းပဲဖြစ်ပါတယ်။ပြည်သူ့အမကလုံးဂျွန်ဝင်းကောင်စီကမနေ့ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အတိုင်းအမေရိကန်ပါဝင်မဟာမိတ်တွေနဲ့ပြည်သူ့အမကအဖွဲ့ဝင်နိုင်ငံတွေကနောက်ကိုရီးယားပေါ်မှာဆက်ပြီးတော့ဖိအားပေးသွားမှာဖြစ်ပါတယ်
။မြန်မာနဲ့မြန်ကိုရီးယားနိုင်ငံတို့ရဲ့ဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုကမျက်ခြေမပြတ်စောင့်ကြည့်နေခဲ့ပြီးတော့စစ်ရေးအရာဆက်ဆံရေးကိုစိုးရိမ်မကင်းဖြစ်ရကြောင်းအလင်းတင်တဲ့အခါတိုင်းထောက်ပြပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့မြန်ကိုရီးယားထိပ်ပြီးဆွေးနွေးပွဲအပြီးဆက်ဆံရေးတိုးတက်လာတာနဲ့အမျှမြန်မာနဲ့မြန်ကိုရီးယားဆက်ဆံရေးအပေါ်အမေရိကန်ပြည်ထောင်စုရဲ့ယက်တီချက်နဲ့ပတ်သက်လို့ VOA ရဲ့အမေကိုအင်ဂျီရောမျိုးသားလူမျိုးရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားရေးမှူးမက်ဘော်တင်ဂျာကရှင်းပြသွားတာဖြစ်ပါတယ်။မြန်မာပြည်ရဲ့ပဋိပက္ခဖြစ်ပွားနေတဲ့ရှမ်းပြည်နယ်၊ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ပံ့ပိုးသွားမှာဖြစ်ကြောင်းရခိုင်ပြည်နယ်ကနေထွက်ခွာသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့ပဲရခိုင်ဒေသခံတိုင်းရင်းသားတွေကိုလည်းမျှမျှတတအကူအညီပေးနေပါကြောင်းလည်းမက်ဘော်တင်ဂျာကပြောဆိုသွားပါတယ်။
The Rakhine crisis in particular has created an enormous humanitarian crisis that poses challenges for the entire neighborhood, not just Myanmar.
အထူးသဖြင့်ရခိုင်ကျက်တဲဟာအယောမလူမှုရေးအကျက်တဲဖြစ်ပြီးတော့မြန်မာနိုင်ငံတည်းမဟုတ်ဘဲနဲ့အိန္ဒိယနိုင်ငံတွေအားလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပုံရိပ်ကိုလည်းတိတ်ပြီးတော့ထိခိုက်နစ်နာစေပါတယ်။မြန်မာနိုင်ငံမြုံမန်းနေတဲ့ဒီမိုကရေစီကြီးမားချက်ကိုလည်းအဟန့်တာဖြစ်စေပါတယ်။ဒီရခိုင်ရင်းနဲ့ပတ်သက်လို့ကျွန်တော်တို့အမြဲထောက်ပြပြောဆိုနေတဲ့အချိန်ထဲမှာပဲမိတ်ဆွေနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့အခက်အခဲတွေပြည်လဲအောင်အကူအညီပေးဖို့ကိုလည်းတာဝန်ခံထားရလဲဖြစ်ပါတယ်။ဆင်းရဲမွတ်တေမှုနဲ့ခွဲခြားဆက်ဆံမှုတွေကိုရခိုင်ပြည်နယ်အတွင်းနေထိုင်သူလူကြီးအားလုံးခံစားနေကြရတာကိုကျွန်တော်တို့အတိအမှတ်ပြုပါတယ်။ဒါကြောင့်ဖွံ့ဖြိုးရေးနဲ့လူသားချင်းစာနာမှုအကူအညီတွေကိုရခိုင်ပြည်နယ်ကလူထုအားလုံးအတွက်တာဝန်ညီမျှပေးနေတာဖြစ်ပါတယ်။အိုးအိမ်စွန့်ခွာခဲ့ရတဲ့ရိုဂျာဒုက္ခသည်တွေအတွက်တင်မဟုတ်ပဲနဲ့ကျန်တဲ့တိုင်းသားတွေအတွက်ပါပံ့ပိုးကူညီနေပါတယ်။
မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။ဒါပေမဲ့ရခိုင်ပြည်နယ်အတွင်းကဒီမွတ်စလင်လူမှုအတိုင်းအဝိုင်းကိုအခြားဒေသခံတိုင်းရင်းသားတွေနီးတူလူသားချင်းစာနာမှုအကူအညီတွေပေးနေပါတယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။ကုလသမဂ္ဂနဲ့ပူးပေါင်းပြီးအကူအညီတွေပေးဖို့လည်းသဘောတူထားပါတယ်။တိုင်းရင်းသားလူနည်းစုတွေနဲ့ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံအပေါ်နောက်ထပ်ပိတ်ဆို့မှုတွေလုပ်တာထက်ထိတွေ့ဆက်ဆံခြင်းဖြင့်ဒီမိုကရေစီအသွင်ကူးပြောင်းရေးမှာခီးရောက်နိုင်တယ်လို့ယူဆတဲ့အကြောင်းမက်ဘော်တင်ဂျာကပြောပါတယ်။
Engaging the government here in a productive way.
အလုတ်ဖြစ်မဲ့နီလာနဲ့မြန်မာအစိုးရကိုတိတိဆက်ဆံသွားမှာဖြစ်ပါတယ်။ဖြစ်ပျက်ခဲ့တဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့မှန်ကန်တဲ့လမ်းကြောင်းကနေတရားမျှတစွာကင်တွယ်နိုင်ရေးအကူအညီပေးသွားမှာပါ။အစိုးရအနေနဲ့စီးပွားရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဆက်ပြီးတော့ကြိုးပမ်းအားထုတ်ဖို့နောက်ပြီးတော့ရည်ရှိမှလူနည်းစုတွေအပေါ်လေးစားမှုပြသနိုင်ဖို့တိုက်တွန်းအားပေးမှာဖြစ်တယ်လို့မြန်မာလူများစုရဲ့အကျိုးစီးပွားအတွက်လည်းအများကြီးထောက်ကူပြုသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီဖြစ်ထွန်းဖို့စမ်းသပ်ချက်တစ်ရက်ကတော့တရားမျှတရေးနဲ့လူနည်းစုတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်မလားဆိုတာပါပဲ
။အင်ဂျီရောမျိုးသားလူကြုံရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားရေးမှူးမက်ဘော်တင်ဂျာဟာသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ထိပ်သီးဆွေးနွေးပွဲအပြီးစင်ကာပူနိုင်ငံကနေအာရှခရီးစဉ်ရဲ့ပထမဆုံးအဖြစ်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တာပါ။မက်ဘော်တင်ဂျာဟာနိုင်ငံတော်တပ်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးစိန်ဝင်းနောက်လွှတ်တော်ဥက္ကဋ္ဌတွေနဲ့မနက်ဖြန်နေပြည်တော်မှာတွေ့ဆုံမှာဖြစ်တယ်လို့ဘာသာရေးခေါင်းဆောင်တွေလူထုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေနဲ့လူငယ်တွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်